ဒီကရင်ဒီပြည်နယ်ကယားဘက်ကိုလည်းဒီစစ်ကောင်စီတပ်တွေကအင်အားအလုံးရင်းနဲ့ထိုးစစ်ဆင်နေပြီးတော့လက်နက်ကြီးအသုံးပြုနေတာကြောင့်နေအိမ်တွေမီးလောင်ပျက်စီးတာတွေအတွက်တချို့ကျေးရွာတွေဆိုရင်တရွာလုံးနီးပါးကိုထွက်ပြေးတင်းရှောင်နေရကြောင်းအဲ့ဒီဒေသကဒေသခံတွေကပြောပါတယ်အ ਨੇ စုံတော့လူပေါင်း1000ခွဲလောက်ထွက်ပြေးနေရကြောင်းကုညီကယ်ဆယ်ရေးအဖွဲ့တွေကပြောတာပါရန်ကုန်ကပေးပို့လာတဲ့ကယားပြည်နယ်အခြေအနေကိုတော့ကိုဇော်မိုးကျော်ကတင်ပြပါမယ်
ကရင်နီပြည်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်နှစ်ဖက်တိုက်ပွဲတွေဟာစက်တင်ဘာလ25ရက်နေ့ကစလို့ပုံမပြင်းထန်လာပြီးလက်နက်ကြီးအသုံးပြုတာတွေလည်းရှိလာတဲ့အတွက်ကျေးရွာတချို့နေအိမ်အများအများမီးလောင်ကျွမ်းကပ်ပြီးတရွာလုံးထွက်ပြေးတိမ်းရှောင်နေရပါတယ်။ကြားပြည်နယ်ထဲမှာပြည်သူ့ကာကွယ်ရေးလက်နက်ကင်တပ်ဖွဲ့တွေနဲ့စစ်တပ်အကြားနှစ်ဖက်တိုက်ပွဲတွေဟာစက်တင်ဘာလ25ရက်နေ့နောက်ပိုင်းကစလို့ပိုပြီးပြင်းထန်လာတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ရဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်။ထိုးစစ်တွေပြင်းထန်လာတဲ့အတွက်နတ်ဖက်ကုံဘက်ကနေဒီမော့စုဘက်အထိရွာပေါင်း50ဝန်းကျင်လောက်ကလူတွေထွက်ပြေးနေရပြီးမိုးပြဲကုန်းသာဘက်ကရွာတွေမှာလည်းလူတွေမရှိတော့ဘူးလို့ KNDF တာဝန်ရှိသူကပြောဆိုပါတယ်။ခမန်းကျေအရနောက်ထပ်လူပေါင်း5000လောက်ဟာထွက်ပြေးတန်းရှောင်နေရတယ်လို့ KNDF တာဝန်ရှိသူကအခုလိုပြောပါတယ်။
ရတယ်ကောင်ရှိတော့ဗျာဟာအခမ်းမန်းကြည့်ကြရမမားဆိုတော့လူကြီးနားပေါင်းလို့ကျင်တော့တော့ဆက်မှာအစ်ဆောင်ရတဲ့စစ်ဆောင်တဲ့မှာပါတယ
်ကရင်နီလူအခွင့်ရေးအဖွဲ့ကထုတ်ပြန်ကြမ်းပါတော့ဒီမော့ဆိုဘက်ကျေးရွာတစ်ခုမှာစက်တင်ဘာလ25ရက်နေ့ကလက်နက်ကြီးကြီးတွေကျပြီးအင်ဂျင်35လုံးကျော်မီးလောင်ခဲ့တယ်လို့ရေးသားထားပါတယ်စက်တင်ဘာလ30ရက်နေ့ကလည်းလွိုက်ကော်မြို့နယ်ကကုန်းတာကျေးရွာမှာအင်ဂျင်တချို့မီးလောင်ကျွမ်းခဲ့ပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အိုချာရဲ့ထုတ်ပြန်ချက်တစ်ခုအရစစ်တပ်နဲ့ဒေသခံလက်နက်ကင်တိုက်ပွဲတွေကြောင့်ကြားပြည်နယ်ကလူဦးရေ35000လောက်ဟာနေရက်ကနေထွက်ပြေးခဲ့ရတယ်လို့ဖော်ပြထားပါတယ်။စစ်ပြေးဒုက္ခသည်တွေရဲ့စီးရင်ဟာအတိုးအလျှော့တွေကြောင့်အရေးအတွက်အတိအကျကိုပြောဖို့ခက်ပေမဲ့လက်ရှိအခြေအနေအရဒီပမာဏကဏ္ဍပဲရှိနိုင်ကြောင်းကရင်နီလူအခွင့်ရေးအဖွဲ့ကနော်မူရာက VOA ကိုပြောပါတယ်။
ဒီလိုက်ပြီးလို့ဒီလာလိုက်ဆိုတဲ့ဟာမျိုးတွေရှိတယ်ဘောနော်အဲ့တော့ရှိရှာတဲ့ဟာပုံများလာပုံများလာတဲ့စိတ်ကွယ်လို့ရှိတယ်ဆိုတဲ့ဟာတစ်ခါနဲ့ပုံလို့ဒီဟာလေးရတယ်ပေါ့
စစ်ပြဒုက္ခတဲ့အများစုကနိစ္စရာဆွေမျိုးသားချင်းရှိတဲ့နေရာတွေစီသွားကြတယ်လို့ယာယီစစ်ဆောင်စခန်းတွေရှိတဲ့နေရာတွေမှာလည်းအများအပြားရှိပါတယ်လက်ရှိတော့အစားအသောက်ကအဓိကအလိုအဆုံးပဲလို့ဒီမော့ဆိုရှေ့ဘက်ချမ်းကိုရောက်ရှိနေတဲ့ပရာဟိတအဖွဲ့တကူကနော်လောအေသူကပြောပါတယ်သူတို့အနေနဲ့အစားအစာစေးဝါးနဲ့မိုးကစားတွေကိုကူညီထောက်ပံ့ပေးနေတယ်လို့လည်းနော်လောအေသူကပြောပါတယ်
။သူကအဓိကကတော့စားဝတ်စားနာရေးကောင်မဆရာကျွန်တော်တို့ဒီဆက်လေးဒီပေါ်သူအဓိကစားတော့ရပြီးသူစေးဝါးကတော့အစီအလက်ခုကဒီမိုးကပေါ့နော်သူကပြည်မိုးရဒီစီကျွန်တော်တို့မိုးကလေးကူညီရရှိတယ်ပေါ့
ကချင်ပြည်နယ်ချင်းပြည်နယ်မကွေးတိုင်းစကိုင်းတိုင်းတို့ကဒေသခံလက်နက်ကင်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲကလည်းစက်တင်ဘာလထဲမှာပိုမိုပြင်းထန်လာပြီးထွက်ပြေးတိမ်းရှောင်သူထောင်ထဲချီရှိကြောင်းအိုချာအဖွဲ့ကဒီရဲ့ဘိုင်းအတွင်းမှာထုတ်ပြန်ထားပါတယ်